KMU ကရင်အမျိုးသားစည်းရုံးအထွေထွေအတွင်းမှောင်ဖြစ်တဲ့ဖဒိုမန်းရှာလက်ဖမ်းကြဆုံခြင်း၁၇နှစ်ပြည့်အောင်မြင်ပွဲအခမ်းအနားကိုသူ့မွေးရစာတီးဖြစ်တဲ့အေယာဝတီတိုင်းပန်းတနော်မြို့နယ်တောကြောင်ကြီးရွာမှာဒီကနေ့ကျင်းပခဲ့ပါတယ်။ VOE တိုင်းခြေဆိုင်သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့ညနေ4နာရီခွဲအချိန်လောက်မှာအမိမတိတနတ်သမားနှစ်ဦးရဲ့လုံခြံပြစ်ခတ်မှုကြောင့်သူနေထိုင်ရာထိုင်းနိုင်ငံမဲဆောက်မြို့ရဲ့နေအိမ်မှာ KMU အထွေထွေတွင်းရင်မှုဟောင်းဖလိုမန်းရှာလာဖန်းကွယ်လွန်ခဲ့တာအခုဆိုရင်17နှစ်ပြည့်သွားပါပြီ။သူကွယ်လွန်ခြင်းနှစ်ပတ်လည်နေ့ကိုသူ့ရဲ့ဇာတိပတ်တော်မြို့နယ်တောတောင်ကျေးရွာမှာဒီကနေ့ကျင်းပရမှာတော့အာဏာပိုင်တွေဘက်ကစောင့်ကြည့်တာတွေရှိခဲ့တယ်ဆိုပြီးဖလိုမန်းရှာရဲ့အကိုဖြစ်သူမန်းတင်ရွှေကပြောပါတယ်။
ငါပေါင်းလေလာချရဲနောက်တစ်ခုလာပြီးအလေးပြည့်တယ်သူကထုတ်ဖတ်ကြည့်နေပါတယ်လေဟဲ့ဒီပေါင်းချတဲ့နေရာမှာပဲနော်ဖတ်ပြတယ်တက္ကသိုလ်ကပန်းတော်က SP ရမ်းသိဘူးတယောက်နှစ်ယောက်တော့လာပြီးတော့သူတို့ဆိုင်တဆိုင်မှာဆိုင်ပြီးတော့နားထောင်ပြီးတော့ကြည့်လိုက်တယ်အလုံးကျွန်တော်မြင်လိုက်တဲ့ဟိုပေါင်းကျင်းအနာတောင်ရှိတဲ့လူမြင်လိုက်တဲ့ခါကျဘာမှဟိုအကြောက်ရှိရှိဘူ
းဘလို့မဆာလာဖမ်းဟာKNU တွင်ဩဇာကြီးတဲ့ခေါင်းဆောင်တူဖြစ်တယ်လို့တက္ကသိုလ်ကျောင်းသားနိုင်ငံရေးသမားလည်းဖြစ်ခဲ့ပါတယ်။သူ့ကိုကရင်လူထုကြားမှာရင်းသားချစ်ခင်မှုတွေရှိကြသလိုသူကြဆုံးမှုအတွက်ကြီးမားတဲ့ဆုံးရှုံးမှုအဖြစ်ကရင်လူထုတွေကယူဆနေကြပါတယ်။သူ့ကိုလုံခြံတဲ့သူတွေရဲ့ကားကိုမဲဆောက်ရဲစခန်းမှာဖမ်းဆီးနိုင်ခဲ့ပြီးမဲ့အခုတည်းကသူ့ကိုလုံခြံတောက်ဖြတ်သူဘသူဆိုတာကိုတော့တိတိကျကျဖော်ထုတ်နိုင်တာတော့မရှိသေးပါဘူး။အကိုဖြစ်သူမန်းပင်ရှင်ကတော့လုံခြံတောက်ဖြတ်မှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
သူလောက်ကျန်ကိုခံရတဲ့အဓိကအချက်ကတော့သူကနေချာချက်နဲ့နောက်မျိုးသားစစ်စပေါက်ဒီကြောင့်အလုံးစံခံရတယ်လို့ပဲကျွန်တော်တို့ထင်တယ
်ပရိုမန်ရှာဟာကွယ်လွန်ချိန်မှာ KNU အထွေထွေတွင်းရင်မှုတာဝန်ထမ်းဆောင်နေပြီးအသက်63နှစ်ရှိပါပြီသူလောက်ကျန်ခံရတဲ့နှစ်ပတ်လည်နေ့ရောက်တိုင်းမှာအထိမ့်မှခန်းနာတွေကိုထိုင်းမြန်မာနယ်စပ်ကကျင်းလက်နဲ့တိုင်လေးထိချုပ်ရနေရာတွေမှာလည်းကျင်းပကြတယ်လို့မိသားစုဆွေမျိုးတွေသူ့ကိုချစ်ခင်သူတွေကလည်းသူ့ဇာတိမျိုးမှာကျင်းပခဲ့ပါတယ်ရှင်